ကုလသမဂ္ဂနဲ့နိုင်ငံတကာမှာမြန်မာနိုင်ငံကိုစားပြုဆောင်ရွက်ဖို့ချင်းလူမျိုးမြန်မာနိုင်ငံသားဒေါက်တာဆာဆာကိုရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကတင်းလာနေကတာဝန်အနှင်းခဲ့ပါတယ်။ချင်းပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဆရာဝန်တဦးအနေနဲ့ဥဆောင်ကျူးပန်းဆောင်ရွက်နေတဲ့ဒေါက်တာဆာဆာဟာအခုဆိုရင်ပြည်ပကနေပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကုလသမဂ္ဂကိုယ်စားလှယ်အဖြစ်ဆောင်ရွက်မယ်အခြေအနေကိုတော့မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကျောင်းစုလွတ်တော်ကိုစားပြုကော်မတီကနေပြီးတော့ဒီကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပေါ့နော်ခန့်အပ်လိုက်တဲ့အခါမှာဆရာအခုစပြီးတော့လှုပ်ဆောင်ရမယ့်အခြေအနေတွေကိုပြောပြပါအောင်ရှင
်ပထမဆုံးကတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူလူထုကဒီຫນွေပါလာရှိရ2020ရွေးကောက်ပွဲမှာကျေလောက်စွာနဲ့ဒီမိုကရေစီစာချီစာနှုန်းနဲ့ညီတဲ့သူတို့အတွက်ကိုစားပြုမဲ့ကိုယ်စားလှယ်တွေကိုရွေးထားပေးတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီရွေးကောင်းခါ democratically elected by the people of Myanmar for the people of Myanmar သူတို့ကိုကျွန်တော်ကအဆွက်ကိုကြိုးစားပြီးတော့နိုင်ငံတကာနဲ့ကုလသမဂ္ဂမှာအထူးတစ်ဖြည့်ကျွန်တော်ကကိုစားပြုသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ကဒီလူထုကြီး54တာရှိတဲ့လူထုကဒီကိုစလဲ400ကျော်ကိုအယုံကြည်ရှိပြီးတော့သူတို့ရဲ့ကိုစားကိုရတည်ဖို့ရအတွက်ရွေးကောင်းတည်မြှောက်ထားတာဖြစ်ပါတယ်။ဒါကိုကျွန်တော်အနေနဲ့ကเนาะတခြားနိုင်ငံမှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေဥမာအမေရိကန်နိုင်ငံမှာရှိတဲ့ law maker တွေလွှတ်တော်ကိုယ်စားလှယ်တွေပေါ့เนาะအထက်လွှတ်တော် senator တွေပဲဖြစ်ဖြစ် congressman တွေပဲဖြစ်ဖြစ်ကျွန်တော်ကတော့ door to door သွားပြီးတော့သူတို့နဲ့ပြောသွားမှာဖြစ်ပါတယ်။ခင်ဗျားတို့မိဖက်တွေဖြစ်တဲ့ဒီမြန်မာပြည်မှာရွေးကောင်းတည်မြှောက်ခါထားတဲ့မြန်မာပြည်သူလူထုကြီးကရွေးကောက်တည်မြှောက်ခံထားတဲ့ကိုယ်စားလှယ်တွေကိုဒီဖက်အမေရိကန်နိုင်ငံမှာရွေးကောက်တည်မြှောက်ထားတဲ့ဒီမိုကရေစီစနစ်နဲ့ရွေးကောက်တည်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့အတူအလုပ်လုပ်ပါသူတို့ကိုအတိမပြုပါဆိုတာကျွန်တော်တို့ကတောင်းဆိုသွားမှာဖြစ်ပါတယ်ထို့နည်းတူပဲကျွန်တော်ဒီအင်္ဂလန်နိုင်ငံရဲ့လွှတ်တော်အမတွေလည်းကျွန်တော်ပြောထားပါပြီเนาะလွှတ်တော်ဥက္ကဋ္ဌနဲ့လည်းကျွန်တော်စကားပြောပြီးဖြစ်ပါတယ်ဆိုတော့ကျွန်တော်ဟာအဲ့လိုနဲ့အတိမပြုချင်ကိုနိုင်ငံတကာမှာကျွန်တော်ဟာကုလကမတစေနော်ရာယူသွားတော့နာပထမအချက်တော့လုံးသွားဖို့ရှိပါတယ
်တစ်ဖက်မှာလဲကုလသမဂ္ဂမှာကဟိုမြန်မာနိုင်ငံဆိုင်ရာတန်မတ်တန်ကိုယ်စားလှယ်တွေရှိနေတဲ့ခါကျတော့အခုလိုတီထောင်စုလွှတ်တော်ကိုစားပြုကော်မတီဘက်ကလည်းဒီမြန်မာနိုင်ငံဆိုင်ရာအခုလိုဒေါက်တာဆဆာကိုသူတို့ကိုယ်စားလှယ်အနေနဲ့ထားတဲ့ခါကျတော့ကုလသမဂ္ဂကဘလို့အတိမတ်ပြုမယ်လို့ထင်လဲရှင
်ဒါတော့သူတို့အတိမတ်ပြုတယ်ဖြစ်စေမပြုတယ်ဖြစ်စေကျွန်တော်ကတော့မြန်မာပြည်သူလူထုအတိမတ်ပြုတယ်ဒါကတော့ပဲကျွန်တော်လို့ရှင်းတယ်မြန်မာပြည်သူလူထုကအတိမပြုပြီဆိုတော့ဂျာနာတော့ကိစ္စမရှိပါဘူးဒါကတော့ကျွန်တော်ခါနဲ့ကျွန်တော်သွားမဲ့နီလာနေအမြဲရှိတယ်နှိပြော်နေဆွဲပြီးပြီ strategy တွေဆွဲပြီးပြီကျွန်တော်တဲဆိုင်ရာကုလသမဂ္ဂလူကြီးနေလည်းအမြဲစကားပြောပြီးပြီကျွန်တော်တို့ကတိုယိုတာဝန်နဲ့မလုပ်ပါဘူးဒါကြောင့်မလို့ကျွန်တော်ကမြန်မာပြည်ရဲ့ပြည်သူလူထုကကျွန်တော်ကိုသူတို့ရဲ့ကိုယ်စားလှယ်အဖြစ်နဲ့အတိမပြုထားတယ်လို့သူတို့ရွေးကောက်တည်မြှောက်ထားတဲ့လွတ်တော်အမပြည်ထောင်စုလွတ်တော်အမ400ကျော်ကเนาะအတိမပြုပြီဆိုတော့ကျွန်တော်မှလိုလောက်ပါပဲ
ကုလသမဂ္ဂဘက်ကဒီမြန်မာစစ်ကောင်စီခုဖြစ်လာတာပေါ့เนาะသူတို့အာဏာသိမ်းပြီးဖွဲ့လိုက်တော့သူတို့ခေါ်ကြတော့ဒီမြန်မာစစ်အုပ်ချုပ်ရေးကောင်စီပေါ့เนาะအဲ့ဒီစစ်ကောင်စီကိုဒီကုလသမဂ္ဂတို့နိုင်ငံတကာတို့ဘက်ကအတိမပြုသလားမပြုသလားဆိုတဲ့အခြေအနေရောဘယ်လိုမြင်ရလဲရှင
်ဒါကတော့ကဘာကကျေလောက်ဆိုတာပြောပြီလေကဘာမှာဒီမိုကရေစီနိုင်ငံတစ်ခုလောက်ကဒီစစ်ကောင်စီကိုအတိမပြုတယ်ဆိုတာတခုမှဘယ်နိုင်ငံမှမရှိပါဘူးအတိမမပြုလို့အချို့လို့ဒါခပိစမှုတွေကလည်းစစ်ကောင်စီအဖွဲ့ဝေတွေကိုလုံနေတာဖြစ်ပါတယ်ဒါကြောင့်မလို့ဘယ်နိုင်ငံဘယ်ဆိုရမှာမှနောက်ဆုံးပြည့်တော့တရုတ်နိုင်ငံတောင်မှသူတို့ပြောပြီလေဒါဒီမနက်ဒီလိုမျိုးကိုကျွန်တော်ဟာမြင်ချတာမဟုတ်ဘူးဆိုပြီးတော့တရုတ်တောင်မှနော်ပစဖွက်လာပြောလာပြီလေပြောချင်တာတော့ဟိုတို့ကတိတ်မပြောတဲ့အင်းချီပေါ်တော့ဆိုတော့အခုကတော့နော်စီကောင်စီကအဖွဲ့တွေလည်းနားလည်းတိပြလို့ထင်တယ်ဆိုတော့ဒီလိုနဲ့တွေးထွေးချင်းနေပါတယ်အဆိုးဆိုးဝါးဝါမဖြစ်ခင်မှာစီကောင်စီတွေကလည်းပြန်လဲတုတ်တာပြီးတော့ပြန်လဲစစ်ဆန်းတင်တယ်သူတို့ကအမားကြီးကိုမှားခဲ့ပြီအခုဆိုတော့လူထုကအိမ်မှာမရှိတော့လူထုကလာပေါ်မှာရောက်နေပြီဆိုတော့ဒါဟာတကယ်အန္တရာယ်လည်းများတယ်လို့ပြည်သူလူထုအတွက်လည်းအန္တရာယ်များတယ်လို့နိုင်ငံဝတ်တော်တွေအတွက်လည်းအန္တရာယ်အကြီးကြီးကျယ်ကျယ်ရှိနေတယ်လို့သူတို့စစ်ကောင်စီတွေအတွက်လည်းတမိုက်ကဒါเนาะသူတို့ကိုဘယ်လိုလဲအရေးယူပြီးအများကြီး နောက်ဆက်တွဲကအများကြီးဖြစ်လာတော့မှမြန်မာနိုင်ငံတာယုတ်ရီအကုန်လုံးကိုလည်းကျွန်တော်မေ့တရားခါမှာဖြစ်ပါတယ်မြန်မာနိုင်ငံတာယုတ်လို့ပြောတဲ့အခါမှာနိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံတာယုတ်အကုန်လုံးဒီပြည်သူလူထုဘက်မှရပ်တင်ပါเนาะဒီ54တာပြည်သူလူထုမှရပ်တင်ပါ CDM movement ကိုတာယုတ်တိုင်းမှာလုပ်ပါဒါတော့ခင်ဗျားတို့ CDF movement ကိုလို့လို့ဘာမှဆူဆူချာမရှိပါဘူးသူတို့ကတော့ကျွန်တော်ကသူရဲ့ကောင်ဘွဲရီပေးတင်တယ်လေအဲ့တော့ဒီလောက်အထိတာတိစီစီနဲ့နိုင်ငံရဲ့အနာဂတ်ကိုကြည့်ပြီးတော့လူတဦးတယောက်ရဲ့ဟိုဘက်ကလူတစုရဲ့အနာဂတ်နဲ့နိုင်ငံသူနိုင်ငံသားဒီအနာဂတ်ကိုကြည့်ပြီးတော့လှုပ်သွားတယ်ဆိုတာကျွန်တော်ဖက်ကလည်းနော် common sense ရှိပါတာဒီဒီမိုကရေစီဆိုရတက်လာတဲ့အချိန်ကြရင်တော့သူတို့ကပဲကျွန်တော်ဒီမိုကရေစီစနစ်ကိုလုံချင်သူတို့ကပဲဥစားပေးပြီးတော့ဆက်လက်လုပ်ကားမှာပေါ့ဒါမှမဟုတ်ပဲနဲ့အခုကကျွန်တော်တို့ဒီလူထုကရွေးကောက်တည်မြှောက်ထားတဲ့ကိုယ်စလဲသူရဲ့အတာကိုထိလူရှုပြီးတော့လက်နဲ့ကိုအားကိုပြီးတော့အာနာသိထားတဲ့အမိတ်အာနာကိုပဲနာခံနေတဲ့ရွေးကတော့သူတို့အတွက်လည်းမကောင်းတလို့သူတို့ကလေးတွေအတွက်လည်းမကောက်ပါဘူးသူတို့အနာကအတွက်လည်းမကောက်ပါဘူ
းဒီနေရာမှာအခုဒီကုလသမဂ္ဂမှာဆိုလို့ရှိရင်ပေါ့နော်မြမအရေးနဲ့ပတ်သက်ပြီးတော့သူတို့အရေးပေါ်အစည်းအဝေးတွေတော့တစ်ပြိုင်တည်းကျင်းပလာတယ်ဂျနီဗာကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာလည်းမြမနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးတွေမကြာခဏလုပ်တယ်အခုဒီနယူးယောက်ကကုလသမဂ္ဂဌာနချုပ်မှာဆိုရင်လည်းတောက်ကြငေးမှာသူတို့ informal meeting ပေါ့နော်မြမအရေးနဲ့ပတ်သက်ပြီးသူတို့တကပိတ်အစည်းအဝေးတွေလုပ်ဖို့ရှိတယ်အခုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကနေပြီးတော့အခုဒေါက်တာဆဆောကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်ပြီးဆိုတဲ့အခါကျတော့အဲ့လိုမျိုးမြမအရေးနဲ့ပတ်သက်လို့ပြောရဆိုရမယ်ဆိုလို့ရှိရင်ရောဘလို့အနေထားမျိုးဖြစ်လာမလဲရှင်ဒါကဒီလိုအနေထားမှာဒေါက်တာဆဆာတို့ဘလို့လှုပ်ရှားမှုရှိလဲ
ဒါကတော့ကျွန်တော်ကတော့ရှိရှိလေးပဲလေကျွန်တော်ကတော့မြန်မာပြည်ကိုလူထုကိုကျွန်တော်ကကိုစားပြုတယ်လူထုကိုစလဲကျွန်တော်ကစီအကောင့်စီကိုစလဲမဟုတ်ပါဘူးဆိုတော့သူတို့ကလည်းသူတို့ဟာနဲ့သူတို့စီကောင့်စီကိုစလဲဖြည့်တော့ပြော့ပေါ့နော်ကျွန်တော်ဖက်ကလည်းကျွန်တော်ကလူထုကိုစလဲပဲကျွန်တော်ကတော့ဒီလူထုကရွေးကောက်တည်မြှောက်ထားတဲ့လွှတ်တော်ကိုစလဲ400ကျော်ရဲ့ကိုစလဲပဲသူတို့ပဲကိုစားပြုမယ်ကျွန်တော်မှာ people's meeting ရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီsecurity council တော့လကောင်လူခွေးရေး council တော့လကောင်တို့မှာကျွန်တော်ချစ်ချစ်စီပီတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာလူခွေးရေး reporter Thomas Andruno နဲ့လည်းကျွန်တော်နော်ဒါဒီဖက်ကအများကြီးဆွေးနွေးစရာရှိပါတယ်ဆိုတော့ကျွန်တော်အနေနဲ့ဘာမှမစွရပါဘူးကျွန်တော်အတိမပြုပြတာပါဒါကြောင့်မလို့ကျွန်တော်က formal meeting မှာတကယ် meeting ရဲ့ဥက္ကဋ္ဌလုံးမဲ့တပါပတိလုံးမဲ့သူတွေကလောလောဆယ်ဆယ်ပြည်ရှာဆိုရလေလူတို့ဘက်ကလူချွေးကောင်စီမှာပြောတဘာပတိလို့မနောက်လာဆိုတော့အမေရိကပေါ့ဆိုတော့တဘာပတိကနေပြီးတော့ကျွန်တော်ကိုစကားပြောခွင့်ပေးရတော့ကျွန်တော်ပြောမယ်လေ
အဲ့တော့ဆိုရင်ဒေါက်တာဆဆာရှင်းပြသွားတဲ့ပုံရဆိုရင်အမေရိကန်တို့ EU နောက်ဗြိတိန်ပေါ့နော်ပါတဲ့အဲ့ဒီနိုင်ငံဒီအနောက်နိုင်ငံအများစုကအတိမတ်ပြုတ်မယ်ဒေါက်တာဆဆာတို့ကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်တွေဖြစ်အတိမတ်ပြုတ်လာမယ်အနေထားရှိလာနိုင်မှာရှင်
ဒါတော့တေချာတယ်လေမပြုတ်လို့မရဘူးလေသူတို့ကမပြုတ်ရတော့ဒီမိုကရေစီကိုအတိမမပြုတ်တာပဲလေသူတို့ကဖဲရတော့ကျွန်တော်တော့အများကြီးပြောချင်မလို့မနေ့ကကျွန်တော်တို့ဖက်တော်ဥက္ကဋ္ဌတွေနဲ့ကျွန်တော်စကားပြောတယ်နောက်ပြီးရှာလွှတ်တော်ဥက္ကဋ္ဌတချို့နဲ့ပေါ့နော်ပြီးတော့ကျွန်တော်လွှတ်တော်မှလည်းပြောတယ်အကိုလို့ကုလသမဂ္ဂလူကြီးတချို့နဲ့လည်းကျွန်တော်ပြောပြပြီနော်သူတို့ကတော့နားလည်တယ်အကိုလို့ကျွန်တော်ကဘာလုပ်နေတယ်လဲဒါကျွန်တော်တစ်ခုနှစ်ခုပြောတော့နဲ့သူတို့အတိအနားလည်ပြီကျွန်တော်တို့ကအတိမမပြုတ်တာကတော့ဒီမိုကရေစီကိုအတိမမပြုတ်တာပဲဒါရှိရှိလေးပဲဒါပဲကျွန်တော်တို့ကစီလေးပြောလိုက်ပ
ါအခုလိုပြောမြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြပြတဲ့အတွက်ဒေါက်တာဆဆာကိုကျေးဇူးအများကြီးတင်ပါတယ်ရှင်